မြန်မာနိုင်ငံပါဝင်ရှိတော်ဆရာနိုင်ငံများတင်အာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံနေရှေ့တွင်ပတ်တဲ့ထိုင်းနိုင်ငံမှာကျင်းပတဲ့အခါအမေရိကန်ကအစင်းနိုင်ကိုယ်စားဖွဲ့ကသာဆီလုပ်ဖို့စီစဉ်ထားပါတယ်။ထိပ်သီးစည်းဝေးလေးကိုအမေရိကန်သမ္မတဒေါ်နယ်ထရန့်မကြာသေးရင်ကမှခန့်လိုက်တဲ့အမျိုးသားလူညွန့်ရေးအကြံပေးရာရှိရောဘတ်စီအိုဘရိုင်နဲ့ကုသရေးဝန်ကြီးဝေဘာရော့စ်တို့ကိုဆီလုပ်မှာဖြစ်ကြောင်းမနေ့ကပဲအင်ဂျူရောကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါအစီအစဉ်နိုင်ငံရဲ့နှစ်ပတ်လည်ထိပ်သီးညီလာခံနဲ့အရှေ့အာရှထိပ်သီးစည်းဝေးပွဲတွေကိုတော့အသင်းဝင်နိုင်ငံတွေအပြင်အမေရိကန်တရုတ်ရုရှားဂျပန်နဲ့တောက်ကိုရီးယားနိုင်ငံတွေကအစဉ်မြင်ခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပြီးတည်ထောင်တွဲဆုံမဲ့အစီအစဉ်တွေလည်းပါဝင်မှာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ကတော့သမ္မတထရန့်ကိုစားအမျိုးသားလူညွန့်ရေးအကြံပေးရရှိအိုဘရိုင်တက်ရောက်မှာဖြစ်ပြီးကွန်ဂရက်ကိုယ်စားဖွဲ့ဝန်ဆောင်မဲ့ကုသရေးဝန်ကြီးရော့စ်ကတော့နိုဝင်ဘာ3ရက်နေ့ကနေ6ရက်နေ့ထိထိုင်းနိုင်ငံမှာရှိနေမှာဖြစ်ပြီးတင်းလာနေမှာကျင်းပမယ့် Indo-Pacific CY Forum ကိုတက်ရောက်မှာပါဒီကနေ့ထိပ်သီးညီလာခံတွေကိုတော့အမေရိကန်ကဒုသမ္မတ Mattis တက်ရောက်ခဲ့တယ်လို့2019ခုနှစ်တုန်းကထိပ်သီးညီလာခံကိုတော့သမ္မတ Trump ကိုယ်တိုင်တက်ရောက်ခဲ့ဦးပါတယ်ဒီနေ့ထိပ်သီးစည်းဝေးတွေကိုတော့တရုတ်နိုင်ငံကဝန်ကြီးချုပ်လီကချင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လည်းတက်ရောက်ကြမှာပါမြန်မာနိုင်ငံကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်တက်ရောက်မှာဖြစ်ပါတယ်ထိပ်သီးညီလာခံတွေနဲ့ဆက်ဆက်စည်းဝေးတွေအတွင်းမြန်မာနိုင်ငံရခိုင်ပြည်နယ်အခြေတဲ့တောင်တရုတ်ပင်လယ်ကနယ်မြေပိုင်ဆိုင်မှုအတွေ့အငင်းပွားမှုပြဿနာနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးစတဲ့ဒေသရင်းပြဿနာတွေနဲ့စီဝါရေးရင်းနှီးမြှုပ်နှံမှုတွေမှာပူပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးပြကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်